ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ရဲ့နေရက်ကြအစည်းအဝေးဒီကနေ့ပြီးဆုံးသွားပြီးဆွေးနွေးချက်အများစုနဲ့ပတ်သက်လို့ပြီးပြတဲ့ဆုံးဖြတ်ချက်မချနိုင်သေးတာကြောင့်ပြန်လည်တုံ့တရေးဆိုင်ရာအလို့အဖွဲ့မျိုးဖွဲ့စည်းပြီးရွှေလထဲမှာထောက်မှန်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းတင်တော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နေပြည်တော်အမျိုးသားပြည်နယ်တင်းကြပ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနမှာနှစ်ရက်ကြာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးဟာဒီကနေ့ညနေ3နာရီခွဲလောက်မှာပြီးဆုံးခဲ့ပါတယ်။နောက်ဆုံးနေ့ဆွေးနွေးပွဲမှာကျန်ရှိနေတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်တုံ့ပြန်ဆင်ဖို့ရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုပ်နည်းတွေကိုလက်တွေ့နဲ့ကန့်ညီအောင်ရေးဆွဲဖို့စတဲ့အချက်တွေဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးတာတွေအတော်များများကတော့မပြီးပြတ်သေးတာကြောင့်နောက်လာမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်း UPDJC ကနိုင်ငံရေးအစုအဖွဲ့အတွင်းရင်းမှုစိုင်းကြော်ညွန်းကအခုလိုပြောပါတယ်။အဲ
တော့ကတကယ်ရင်သားပြပတ်လာမှာဒီဖရင်ဝါ့ပေါ့လေမူပေါင်းလေးကို review လုပ်မယ်ပေါ့ဒီပေါင်းလေးလုပ်ငန်းလမ်းညွှန်ပြပါလေပေါ့ဗျာအဲ့ဒါလေး review လုပ်မယ်ဒီ review လုပ်ဖို့အတွက် review အလုပ်ဖွဲ့ပေါ့ဗျာဟိုအစုဖွဲ့တစ်ခုမှာ၈ယောက်စီပါတဲ့အလုပ်ဖွဲ့လိုမျိုးဖွဲ့ဖို့ရှိပါတယ်ဖွဲ့ပြီးတော့ဟိုမှာတာတရားပတ်မှာ review လုပ်မယ်ပေါ့ဒီပေါင်းလေး
ဒီကနေ့ဆွေးနွေးပွဲအတွင်းမှာရခိုင်နဲ့ရှမ်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ညှိနှိုင်းခဲ့ရမှာရှမ်းမှာတော့ကျင်းပမဲ့နေရာရွေးချယ်သတ်မှတ်ရေးနဲ့ရခိုင်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကြောင့်ပြီးပြည့်တဲ့ဆုံးဖြတ်ချက်မချနိုင်ကြောင်းလည်းပြောပါတယ်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့ရရဲ့ကိုယ်စားလှယ်ဒေါက်တာစလိုက်လျောင်ဘုံစခေါင်ကအခမ်းအနားအပိတ်အမှားစကားပြောကြရမှာအခုလိုထည့်သွင်းပြောကြပါတယ်။
လုံးချုံရင်းကိုကြောင်းပြပြီးတော့ငင်းချိုင်းရင်းကိုဒုတိယအဆင့်မှာမထားပေးနဲ့ငင်းချိုင်းရင်းပထမမှာထားပြီးတော့ငင်းချိုင်းနဲ့လို့ဆောင်ဖို့အတွက်လူအပ်နေတဲ့လုံးချုံရင်းကိစ္စကိုအဝိုင်းပြီးတော့စဉ်းစားပေးဖို့ကျွန်တော်အနေနဲ့လက်တရဆန့်ကျင်ပါတယ်ဒါတခုတစ်ခွေသေးလို့လို့ရတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့အားလုံးပေါင်းပြီးတော့ဘာလို့ရတဲ့ကိစ္စဖြစ်ပါလဲအဲ့ဒီအတွက်ကြောင့်ကျွန်တော်တို့အမျိုးသားချင်းနဲ့ရွှေနယ်ပွဲကျင်းပတဲ့နေရာမှာလေးပဲလုံးချုံရင်းကြောင့်ဆိုတဲ့ပေါင်းကန်တမ်းဖို့အတွက်မဟုတ်ပင်ကျွန်တော်တို့ငင်းချိုင်းအတွက်လူအပ်ချက်ရကျွန်တော်တို့တင့်တော်တဲ့နေရာမှာကျွန်တော်လုပ်နိုင်ဖို့ရှိတဲ့အမျိုးစဉ်းစားပေးဖို့ကိုလည်းကျွန်တော်မေတ္တာရှင်ချင်ပါတယ်
ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာဖိအားတွေတိုးမြင့်လာချိန်မှာရခိုင်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုစစ်တွေမျိုးမှာကျင်းပနိုင်မယ်ဆိုရင်ပြည်တွင်းအင်အားစုရဲ့ညီညွတ်မှုကိုပြတ်တရားရောက်ကြောင်းလည်းဒေါက်တာစလိုင်းညံမုံစခေါင်ကထည့်သွင်းပြောကြားပါတယ်ဒီကနေ့ဆွေးနွေးပွဲမှာ UPDJC ရုံးခွင့်ရေးအတွက်ရန်ကုန်ငွေလက်ခံရေးကိစ္စ27ရာစုပင်လုံဒုတိယအစည်းအဝေးဆုံးဖြတ်ချက်38ချက်ကိုစစ်တော်မှာတင်သွင်းအတည်ပြုချက်ရယူရေးကိစ္စတွေမှာလည်းဆုံးဖြတ်ချက်မချမှတ်နိုင်ခဲ့ပါဘူး။တနင်္လာနေ့ကကျင်းပခဲ့တဲ့ပထမနေ့အစည်းအဝေးတုန်းကတော့27ရာစုပင်လုံတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေကိုချမှတ်နိုင်ခဲ့ပါတယ်။အစိုးရဘက်ကတော့လမ်းမဲ့ဒီဇင်ဘာလမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပဖို့ရည်ရွယ်ထားကြောင်းထုတ်ပြန်ထားပါတယ်။လက်ရှိအချိန်မှာတော့နှစ်လတာကာလအတွင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်ရှိနေတာကြောင့်တတိယအစည်းအဝေးကိုဒီနှစ်အတွင်းကျင်းပဖို့ခက်ခဲနိုင်ကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်။